မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9ရက်နေ့အချိန်ထုတ်ပြန်ချက်အရကိုဗစ် -19 တိပြီလူနာသက်3ဦးထပ်မံတွေ့ရှိခဲ့တာကြောင့်စုစုပေါင်းရောဂါကူးစက်ခံထားရသူ189ဦးရှိပါတယ်။မေလ18ရက်နေ့ကဓာတ်ခွဲနမူနာစုစုပေါင်း986ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါပိုးကူးစက်ခံထားရသူ3ဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာသူအမျိုးသားတွေဖြစ်ပြီးအသွားအလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။တဦးကအသက်46နှစ်အရွယ်ရှိပြီးတနင်္သာရီတိုင်းဒဝဲပြည်သူ့ဆေးရုံကြီးမှာဈေးကူတမှုခံယူမှာဖြစ်ပြီးကျန်အသက်22နှစ်နဲ့35နှစ်အရွယ်အမျိုးသားနှစ်ဦးကတော့ကရင်ပြည်နယ်ဖအံဆေးရုံကြီးမှာဈေးကူတမှုခံယူမှာဖြစ်ပါတယ်။မေလ18ရက်နေ့အထိရောဂါကူးစက်ခံရသူတွေက69ဦးယောဂပိုကင်းစင်သွားပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ virus ကြောင့်သေဆုံးတယ်လို့အတည်ပြုကြေညာထားသူက6ဦးရှိပါတယ်။မလာနောက်ပိုင်းကဆာလူဓာတ်ခွဲနမူနာစုစုပေါင်း 14,500 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်လူနာပေါင်းက 4,000 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ရှင်။